အီရန်နိုင်ငံမူဆိုးမြို့ကိုအင်ကာနေတုန်းကသိမ်းယူလိုက်တဲ့အစ္စလာမ်စစ်သွေးကြွတွေဟာဘက်ဒန်နဲ့ကီလိုမီတာ200လောက်ပဲဝေးတဲ့တစ်ဂရစ်ကိုသိမ်းယူလိုက်ပြန်တယ်လို့အီရတ်လူမျိုးအရာရှိတွေကပြောပါတယ်။ Islamic State of Iraq and the Levant လို့ခေါ်တဲ့အဲ့ဒီသဘုံအဖွဲ့ဟာမူဆိုးမြို့တောင်ဘက်ခြမ်းထိတိုးလာပြီးတော့အီရတ်နိုင်ငံမှာအကြီးဆုံးရေနံချက်စင်ုံရှိတဲ့တစ်ဂရစ်မြို့ကိုသိမ်းယူလိုက်တာလို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမြို့ဟာဆိုလို့ရှိရင်သေဆုံးသွားပြီဖြစ်တဲ့အီရတ်အာနာရှင်ဆဒမ်ဟူစိန်ရဲ့မွေးစားတီမြို့လည်းဖြစ်ပါတယ်။အဲ့ဒီမြို့မှာတော့စစ်သွေးကြွတွေဟာယက်စကန်အတော်များများကိုသိမ်းယူထားပြီးတော့မျိုးအုပ်ချုပ်ရေးမှုကတော့ပျောက်ဆုံးနေတယ်လို့မျက်မြင်တွေကပြောပါတယ်။အစောပိုင်းနာရီတုန်းကတော့ဒီဆူနီစစ်သွေးကြွတွေဟာဘီဂျစ်မျိုးကိုဝင်ရောက်ပြီးတော့ယက်စကန်နဲ့တရားရုံးတွေကိုမီးတင်ရှို့ပါတယ်။အီရတ်နိုင်ငံရဲ့အကြီးဆုံးရေနံချက်စစ်ရုံကိုလုံခြုံရေးယူထားတဲ့အဆောက်150လောက်ကိုသဘုံတွေကတိုက်ထုတ်လိုက်ပါတယ်။တချိန်တည်းမှာတော့ဒီအီရတ်ရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မူဆိုးမျိုးကိုစစ်သွေးကြွတွေကတိမ်းထားဆဲရှိပါတယ်။ဝန်ကြီးချုပ်နူရီအယ်မာလကီနဲ့နီနာဗတ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဖြစ်တဲ့အတီနာဂျူဖီတို့နှစ်ဦးစလုံးကတော့ဒေသခံတွေအနေနဲ့မျိုးကိုပြန်လည်တိမ်းယူဖို့ဆိုပြီးတော့တိုက်တွန်းနေကြပါတယ်။ဒါအပြင်စစ်ခြေစိုက်စခန်းတွေကိုဆုံးခွာပြီးတော့မူဆိုးကိုထွက်ပြေးသွားကြတဲ့အီရတ်စစ်ဖက်တာဝန်ရှိသူတွေကိုလည်းဝန်ကြီးချုပ်မာလကီကအပြစ်တင်ဝေဖန်ပါတယ်။သူတို့ဟာပုံကန်ထကြွမှုရဲ့အစိပ်ပိုင်းတွေဖြစ်တဲ့ဆိုပြီးတော့မေကွန်းထဲမှာထည့်သွင်းဝေဖန်သွားတာပါ။မူဆိုးမျိုးပါနောက်ထပ်အကြမ်းဖက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြောင်းမလို့လူပေါင်း9သိန်းလောက်ဟာအုံရင်ဆုံးခွာပြီးတော့ထွက်ပြေးနေကြရတယ်လို့ IOM ခေါ်တဲ့ဒီရွှေပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ကဗိုလ်တုံးထဲမှာထုတ်ပြန်ပါတယ်ခင်ဗျာ။